တွေးသူမြင်အစီအစဉ်ကကျေးဇူးပါတယ်ခင်ဗျာဦးထေးအောင်ဟာဗိုလ်ချုပ်အောင်ဆန်လက်ထက်ကစတင်ခဲ့တဲ့မြမတက်မတော်တမိုင်းကြောင်းနဲ့ပတ်သက်လို့ဒီကနေ့ခေတ်ကာလအထိဖြစ်ပေါ်ပြောင်းလဲမှုအခြေအနေအရရက်ကိုမပြတ်လည်လာမှတ်တမ်းတင်နေသူတူဖြစ်ပါလေငယ်ရွယ်စဉ်ကတက်မတော်ကိုအထင်ကြီးအားကျစိတ်ရှိခဲ့သလိုတက်မတော်အရာရှိတူဖြစ်ဖို့ကိုလည်းရည်မှန်းချက်ထားခဲ့တယ်လို့ဦးထေးအောင်ကစပြောပြပါလေ
ကလေးဘဝပေါ်လေးကစားတဲ့အချိန်တွေကကျွန်တော်တို့မှဆိုလို့ရှိရင်ဒီစတိုင်တိုင်းကစားတာမျိုးစိတ်တန်ခဲ့တာရှိရယ်ပုံဆွဲရင်လည်းဒီစစ်သားတွေစစ်ဗိုလ်တွေစစ်တိုက်နေတဲ့ပုံမျိုးတွေဆွဲတာမျိုးပေါ့နော်ကျွန်တော်ဆယ်တန်းအောင်တဲ့အချိန်မှာလည်းဒီစစ်တပ်ကိုရှောက်ဖို့အထီးပေါ့နော်ကျွန်တော်သိကူးခဲ့တဲ့ဟာမျိုးရှိပါတယ
်တမရကိုအားချခဲ့သူတူဖြစ်ကနေတမရရဲ့စိတ်ပြေနာကြီးစရာလှုပ်ဆောင်ချက်တွေကိုဦးထေးအောင်ကကိုယ်တိုင်ကြုံခဲ့ရသူဖြစ်ပါလေဒီလိုနဲ့သူဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံပြီးမှစေစိုးအဟုတော်လှန်တဲ့ကျောင်းသားတက်မတော်မှာပါဝင်လှုပ်ရှားသူဖြစ်လာခဲ့ပါလေ
အဲ့ဒီဖြစ်တဲ့အချိန်မှာကျွန်တော်ကအစိုးရဝန်ထမ်းတဦးဖြစ်နေပြီပေါ့နော်ကျွန်တော်တာဝန်ကျတဲ့နေရာလည်းပဲဒီနေဆက်နဲ့နီးရပေါ့ဗျာဆရာကြီးတိုင်းမှာကျွန်တော်တာဝန်ကျတယ်အဲ့လိုတာဝန်ကျတဲ့အချိန်မှာလည်းပဲအဲ့ဒီဒေသမှာကစစ်တပ်ကပေါ့လေတော်တော်ကြီးကိုကိုပြည်သူလူထုအပေါ်မှာသုံးသုံးဝါအနိုင်ကျင့်တာတွေကျွန်တော်တွေ့ရတာရှိတယ်။အဲတဝဲလူမျိုးတွေမကားဘူးအဲ့ဒီဒေသမှာဆိုရင်မိုနီကီနေရနေတယ်ပေါ့နော်။အဲ့လိုအဆောင်ပြားယူရတွေမှာကျွန်တော်ငယ်ငယ်လေးကအားကြလေးစားခဲ့တဲ့ဒီသမတော်ကပေါ့နော်။လုံလုံကျူးကျူးကိုအနိုင်ကျင့်တာတွေဖိနှိပ်နှိပ်စက်တာတွေဟပ်ဖြတ်တာတွေဒါကြီးကျွန်တော်တို့ရှေ့မှာနေလုပ်ခဲ့တာရှိတယ်။အဲ့ဒီခါကျတော့ကျွန်တော်စိတ်ထဲမှာပေါ့လေချိန်လုံးကကျွန်တော်ထင်ကြီးခဲ့လေးစားခဲ့တဲ့တက်မတော်ဟာဒီလိုနေစွန်းနေပြားတွေမှာပေါ့လူမသိသူမသိနဲ့ဒီလိုပြပုတ်ရချွန်းလွန်နေပါလားဆိုပြီးတော့ကျွန်တော်စိတ်ထဲမှာယူကြုံးမရလဲရှိတယ်နောက်တစ်ခုကသူတို့ဘောမှာလဲနာကြီးတွေကိုစပြီးတော့ဝင်လာတယ်ပေါ့နော်အဲ့ဒီအချိန်မှာပဲကျွန်တော်တို့ရှင်းလေးလုံးလူလူအောင်သွားကူပေါ်လာတယ်အဲပေါ်လာတဲ့အချိန်မှာလဲကျွန်တော်ဝန်ထမ်းဖြစ်ပေမဲ့ပေါ့လေအဲဒီပြည်သူလူထုတွေတောင်းတာတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ကိုယ်တိုင်လည်းဒီဆန္ဒပြပွဲကြီးမှာပါဝင်ခဲ့တယ်ပေါ့အဲ့ရနဲ့ကျွန်တော်တို့အာနာသိန်းတဲ့နေ့မှာကျွန်တော်တို့ဒီတော်ဝယ်မှာလည်းပဲဒီပြည်သူလူထုကအလေးစားကြည်ညိုတဲ့ချောင်းကြီးတယောက်ကိုတော့မှပဲစစ်ဘုတ်တယောက်ကလက်ရှင်ကိုတည့်ပြီးတော့တစ်ခါနဲ့အနီးကပြစ်တတ်တာ၄ကျွန်တော်တို့မြင်တွေ့ကြုံတွေ့ခဲ့ရတဲ့အခါကျတော့ကျွန်တော်အနေနဲ့လည်းပဲဒါလက်နဲ့ခိုင်ပြီးတော့ပြန်တိုက်မှရမယ်ဆိုတဲ့စိတ်ကူးမျိုးပေါ်လာတာကြောင့်ကျွန်တော်ကျောင်းသားတွေနဲ့တူတူဒီနယ်စပ်ကိုထွက်လာခဲ့တာဖြစ်ပါတယ်
EBSDF ကျောင်းသားတက်မတော်မှာတာဝန်ထမ်းဆောင်စဉ်စီးအခြေအနေတွေကိုလေ့လာရင်းသုတေသနမှတ်တမ်းလုပ်ငန်းတွေစတင်လုပ်ဆောင်ဖြစ်ခဲ့ပုံအကြောင်းဦးထေးအောင်ကဒီလိုပြောပြပါရစေ
။ကျွန်တော်ကျောင်းသားတွေနဲ့အတူတူဒီနယ်စပ်ကိုရောက်လာတဲ့အခါကျတော့ဒီမှာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မတော်ပေါ့နော်ကျွန်တော်တို့ဒီ EBSDF မှာကျွန်တော်လည်းတာဝန်ထမ်းခဲ့ရတဲ့အခါမျိုးရှိပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့အနေနဲ့နဝတနာပါသူစီကြီးတွေကိုအတိုင်းအတာတွေနဲ့တူလက်တွဲပြီးတော့ဆင်ပြေပြင်းနေမှာရင်ဆိုင်ခဲ့ရတာရှိတယ်။အဲ့ဒီအချိန်လေးကဒီရန်သူရဲ့အလေအထပေါ့လေ။ဗမာတမတော်ရဲ့အလေအထတွေကိုကျွန်တော်တို့လေ့လာရတဲ့ဟာမျိုးရှိပါတယ်။နောက်တစ်ခုကလည်းကျွန်တော်တို့ကျောင်းသားတမတော်မှာသာပဲကျွန်တော်တို့ဒီသုတေသနဌာနဆိုတာကိုစပြီးတော့ဖွင့်နိုင်ခဲ့ပါတယ်။အဲ့တော့အဲ့ဒီသုတေသနဌာနမှာလည်းကျွန်တော်ကတာဝန်ထမ်းဆောင်ခဲ့တဲ့အတွက်စစ်တပ်ရဲ့ပြုမှုမှုတွေသူတို့ရဲ့တရင်နဲ့ပတ်သက်တဲ့အချက်လက်တွေကိုကျွန်တော်တို့စပြီးတော့စူးစမ်းတဲ့နေရာကနေပြီးတော့ကျွန်တော်ကပို့ပြီးတော့စိတ်ဝင်စားလာတဲ့အနေအထားမျိုးရှိပါတယ်ကျွန်တော်တို့သူစဉ်းစားလုပ်ငန်းတွေစတာကတော့ကမ္ဘာတက်မတော်ပေါ်ပေါက်လာပြီးတော့အသိမကြခင်ပေါ့နော်ဒီ90နဲ့93လောက်ကစပြီးတော့သူစဉ်းစားဌာနစပေါ်လာတယ်ဒီနောက်ပိုင်းပေါ့လေကျွန်တော်တို့မန္တလေးကြာပြီးတဲ့နောက်မှာကျွန်တော်အဲ့ဌာနမှာကျွန်တော်လည်းတာဝန်ယူရတဲ့အပိုင်းရှိတယ်။အဲ့ဒီစာကြတော့ကျွန်တော်တို့စုဆောင်ထားတဲ့ချက်လက်တွေနောက်တက်မတော်နဲ့ပတ်သက်တဲ့စာအုပ်စာတမ်းတွေအနောက်ပြည်တော်ဗိုလ်ချုပ်အောင်ဆန်းခေတ်ကတက်မတော်နဲ့ဒီဦးနေဝင်းခေတ်တက်မတော်နောက်ပိုင်းဒီဗိုလ်ချုပ်မှုကြီးစောမောင်တို့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ခေတ်တက်မတော်ကြီးရဲ့အဆင့်ဆင့်ပေါ့ရပြောင်းလဲလာပုံတွေကိုလေ့လာရင်းရနေပြီးတော့ကျွန်တော်ဒီတက်မတော်အပေါ်မှာပေါ့လေကျွန်တော်စပြီးတော့တည်တည်ဝင်ပေါ့နော်လေ့လာဖြစ်တဲ့သဘောရှိပါတယ်
။ဆရာနာရှင်အဆက်ဆက်လက်အောက်မှာမြမတက်မတော်ဟာပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကြဆင်းပြီးအထူးသဖြင့်တိုင်းရင်းသားဒေသတွေမှာအခွင့်အရေးစိုးစိုးဝါးချိုးဖောက်နေတဲ့တက်မတော်ဖြစ်သွားခဲ့ရတာဘာကြောင့်လဲဆိုတာဦးထေးအောင်ကဆက်ရှင်းပြပါလိမ့
်ကျွန်တော်လေ့လာတဲ့အခါကျတော့အဲ့လိုမိုးချောအောင်ဆန်းပေါ့လေဒီရေတက်မတော်ကထူထောင်နေတဲ့အချိန်လုံးကအဲ့ဒါပြိုင်းကျတဲ့နင်းစီကန်ဖြစ်ခဲ့တာပဲ အဲ့ဒါလူတိုင်းလည်းသိပါလေဗျာတမတော်သားတွေကိုနှိုက်ကလည်းသိတယ်ဒါပေမဲ့ဗိုလ်ချုပ်ကြီးနေဝင်လက်ထက်ကိုရောက်တဲ့အခါကျတော့ဒီတမတော်ကိုပဲခူးလုံးလုပ်ပြီးတော့အာဏာသိမ်းခဲ့တာမျိုးရှိတယ်အဲ့ဒီချိန်ကစပြီးတော့တမတော်ဟာတလက်ကိုင်းတမတော်ဖြစ်သွားတယ်ထက်အမိန်တိုင်းနာခံရတဲ့တမတော်ဖြစ်သွားတယ်နောက်ဆုံးမှတော့ဗာနဲ့တူလဲဆိုတော့ခြေစားတမတော်ဖြစ်ရင်ဖြစ်ပေါ့ဗျာဗမာတမတော်ရဲ့အနေထားရှော့ကျသွားတဲ့အနေထားမျိုးတွေ့ရတာရှိတယ်အခုဒီနောက်ပိုင်းနဝတ္တနာအဖဖြစ်ကြတော့တော်တော်ကြီးကိုပူဆိုးတာပေါ့နော်ကျွန်တော်ဆိုရင်အစတုန်းကဒီတိုင်းရင်းသားတွေဒီလောက်ကြီးခံရမယ်လို့ကျွန်တော်မယုံခဲ့ဘူးဗျကျွန်တော်ကိုယ်တိုင်ကဒီနေသက်ဒေသတွေမှာတာဝန်ထမ်းဆောင်တဲ့အခါနောက်တစ်ခုကကျွန်တော်ကိုယ်နိုင်ကဒီတော်ရဲကိုရောက်လာပြီးတော့ဒီတိုင်းရင်းသားတွေနဲ့ဒီကျူရတွေမှာအတူတူပေါ့လေကျွန်တော်တော်လိုက်တာဝန်တွေထမ်းဆောင်ရတဲ့အခါကျတော့မှတော်တော်ကိုကိုကိုကိုပမာလို့ပြောရဖို့တောင်မှပဲကျွန်တော်စိတ်ထဲမှာပေါ့ဗျာတော်တော်ရှိတ်ရွံ့ခံစားရတဲ့ပုံစံမျိုးကျွန်တော်ဖြစ်ခဲ့တာရှိပါတယ်သူဟာကြီးကျတော့ပြောမပြတတ်အောင်ပေါ့နော်ဒီရုပ်မာတာတွေရက်သက်တာတွေကတော်တော်ကြီးကိုရှိတယ်
မြန်မာနိုင်ငံမှာသမရဥသိမ်းစိန်အစိုးရတက်တက်လာပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်လို့တက်မတော်ကလည်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့ထောက်ပြသူတွေရှိပါတယ်။ဦးထီအောင်ကတော့မြန်မာတက်မတော်ကိုပြည်ပြင်မယ်ဆိုရင်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရဲ့အတွေးခေါ်တွေကိုစတင်ပြောင်းလဲရမယ်လို့ဆိုပါတယ်
။တက်မတော်ရဲ့သဘောသဘာဝကတော့အမိန့်ဟောနာခံအောင်သူကလေးကျင့်ထားတဲ့လူတွေနဲ့စုဖွဲ့ထားတာဟုတ်ဒီအမိတ်ကိုမနာခံလို့ရှိရင်လည်းပြင်းပြင်းထန်ထန်ဖိနှိပ်ရေးယူတဲ့ပုံစံမျိုးနဲ့သူကအကြောက်တရားနဲ့ဒီအမိတ်ကိုနာခံလုပ်ထားတော့အောက်ခြေကတော့ဘာပဲဖြစ်ဖြစ်အမိတ်ပေးလိုက်ရင်အမိတ်တိုင်းနာခံပြီးတော့လုံနေရမယ့်သဘောရှိပါတယ်အဲ့တော့ဒီတက်မတော်ကိုပြောင်းလဲမယ်ဆိုရင်အဓိကကျတာကတော့ထိပ်တိုင်းမှာဒီတက်မတော်ဥဆောင်နေတဲ့ဗိုလ်ချုပ်ကြီးတွေအနေနဲ့ပေါ့နော်သူတို့ကစပြီးတော့အတွေးခေါ်ပြောင်းလဲလာမှနော်သူတို့ကကြင်ကြံတဲ့ပုံစံတွေပြောင်းလဲလာမှဒီတက်မတော်ကြီးဟာဘုကြောအောင်ဆန်းခေတ်ကလူပြန်ကြိုက်တဲ့ဒီနည်းတွေကပြန်ဖြစ်မဲ့သဘောရှိတယ်။အဲတော့အခုဥသိမ်းစိန်ဖြစ်မှာဖြစ်စီဘုရုပ်ကြီးမရောက်လိုက်အနေနဲ့ဖြစ်စီပေါ့နော်။ဒီချိန်တုန်းကခုတုံးအလုတ်ခံရတဲ့တက်မတော်အနေနဲ့ပေါ့လေ။သူတို့ခေတ်မှာဒီဆရာနာရှင်တွေအောက်ကရုပ်ထွက်ပြီးတော့ဘုကြောအောင်ဆန်းထူထောင်ခဲ့တဲ့ပြန်လိုက်ချစ်တဲ့သင်းစီကိုင်တက်မတော်မျိုးပြန်ပြီးတော့တည်ဆောက်နိုင်မယ်ဆိုရင်တော့ဘာပဲဖြစ်ဖြစ်နောက်အောက်ခြေကတော့အများဆုံးပြောင်းလဲသွားနိုင်တဲ့အနေအထားရှိရလို့ကျွန်တော်ထင်ပါတယ်။
ဥထေအောင်ဟာနိုင်ငံတွင်းကဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုမျက်ခြေမပြတ်လေ့လာနေသလိုပဲစစ်မှန်တဲ့တိုးတက်မှုတွေရရှိလာတာနဲ့အမျှပြည်သူတွေအတွက်ကြားရတာဝန်ထမ်းယူဖို့အဆင်သင့်ပါပဲလို့သူ့ရဲ့အနာဂတ်အစီအစဉ်ကိုဒီလိုပြောပြပါတယ်
ကျွန်တော်တို့လည်းဘာဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့နိုင်ငံကိုချစ်လို့เนาะကျွန်တော်တို့လူမျိုးကိုချစ်လို့ကျွန်တော်တို့တခါမှမျှော်လင့်မထားတဲ့เนาะဒီလိုခက်ခဲကြမ်းတမ်းတဲ့လက်နက်ကိုင်တော်လိုင်းကြီးကိုကျွန်တော်တို့ပါလာခဲ့ရတာပဲကျွန်တော်တို့အနေနဲ့ကတော့ဘာပဲဖြစ်ဖြစ်ဒီစစ်မီပြည်မှာလူတိုက်ကိုတိုက်တိုက်ရတဲ့ကတော့ကျွန်တော်ရံပဲ့အနေနဲ့ပဲသဘောထားပါတယ်ဒါပေမဲ့တစ်ချိန်ချိန်မှာပေါ့လေသူတို့လက်တိုက်ပြီးကိုတကယ်ချစ်တယ်ဒီလူလူတို့တကယ်ချစ်တယ်ကျွန်တော်တို့ ਨੇ เนาะဥတီချက်ရွယ်ချက်တူတယ်ဆိုရင်ကျွန်တော်တို့အနေနဲ့ကတော့ဘယ်လူလည်းမဆိုလက်တွဲနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တယောက်ရဲ့သဘောထားနဲ့နေဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ပေါ့ဗျာတိုက်ပြည်ကတကယ်စစ်စစ်မှန်မှန်ပြောင်းလဲလာပြီးအယုံကြည်စိတ်ချရတဲ့အနေအထားမျိုးဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တိုက်ပြည်အတွက်ကြာရခန့်ခန္ဓာကကျွန်တော်တို့ပြန်ပြီးတော့တာဝန်ထမ်းဆောင်လို့တဲ့ဆန္ဒအမြဲရှိနေပါတယ
်မြမစီလိလသုံးသက်သူဦးထီအောင်ရဲ့တွေးမြင်တွေကိုကောက်လှုပ်ပြင်ပြခဲ့တာပါဂုဒ်ဘတ်တူတွေးသူရဲ့အစီအစဉ်ကိုလည်းဒီမှာဆက်နားလိုက်ပြစေ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။